EU ဥရောပတမကကနေသူတို့တန်ခတ်ရေးယူလိုက်တဲ့မြန်မာစစ်တပ်ရဲ့နေကြားစောက်ရဲအရာရှိခုနှစ်ဦးရဲ့အမည်စင်းကိုတနင်္လာနေ့ကထုတ်ပြန်ပြီးနိုင်ပိုင်းအကြမှာပဲအဲ့ဒီစင်းထဲပါနေတဲ့ထိပ်ပိုင်းစစ်ဗိုလ်ချုပ်နှစ်ဦးကိုတပ်မတော်ပိုင်းဆိုင်ရာအရရေးယူလိုက်ကြောင်းမြန်မာစစ်တပ်ကကြေညာလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်မှာခုခဲကြမ်းမှမှုအားနည်းတဲ့အတွက်ကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။မိုင်းအင်ဂျင်နိုင်ကတင်ပြမှာဖြစ်ပါတယ်။
တနင်္လာနေ့ကထုတ်ပြန်တဲ့မြန်မာစစ်တပ်ရဲ့ကြေညာချက်အရဆိုရင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်မောင်မောင်ဆိုးကိုရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့လှုပ်ဆောင်ရမှာအားနည်းချက်တွေရှိနေတဲ့အတွက်2018ခုနှစ်မတ်လ6ရက်နေ့ကတည်းကတာဝန်ထမ်းဆောင်ခွင့်ကိုရနာထားတာဖြစ်ပါတယ်။အခုတော့ဗိုလ်ချုပ်မောင်မောင်ဆိုးကို2018ဇွန်လ25ရက်နေ့ရက်စွဲနဲ့တက်မတော်ကထုတ်ပယ်လိုက်ပြီလို့ကြေညာချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မောင်မောင်ဆိုးအနေနဲ့2016အောက်တိုဘာလကနေ2019နိုဝင်ဘာလအထိရခိုင်ပြည်နယ်နယ်မြေရှင်းလင်းရေးအရေးပေါ်ကာလအတွင်းလုံခြုံရေးဆိုင်ရာကြိုတင်စီမံဖို့အားနည်းခဲ့တယ်လို့ဆိုပါတယ်။အလားတူစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာအမှတ်3စစ်စင်ရေးအထူးအဖွဲ့မှအနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့လှုပ်ရှားမှုတွေကိုကုကဲတဲ့ကာလအတွင်းစီမံဆောင်ရွက်ချက်တွေမှာလိုအပ်ချက်တွေရှိခဲ့သလိုအထိုက်လျောက်တာဝန်ရှိခဲ့သူဖြစ်ပြီးဒါရီဟာကျမ်းမာရေးဆိုင်ရာချုပ်ရင်းမှုကြောင့်လို့တွေးရှိရတဲ့အတွက်2018မေလ22ရက်နေ့ကတည်းကယာရုကနေမိမိဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုထားတာဖြစ်တယ်လို့တက်မတော်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုမြန်မာစစ်တပ်ကသူတို့ရဲ့အရေးယူမှုပိုင်းဆိုင်ရာကိုထုတ်ပြန်ခဲ့တဲ့အပေါ်မှာနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုသုံးသပ်ပါတယ
် It pretty clearly the army didn't care about all the killings and atrocities of the Rohingya
စစ်တပ်ဟာရိုညာတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကိုဂရုမစိုက်ဘူးဆိုတာအလွန်ရှင်းပါတယ်။ဒါကြောင့်လူခွင့်ရေးချိုးဖောက်မှုဆိုတဲ့အကြောင်းပြချက်နဲ့သူတို့ကိုထုတ်ပယ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘူး။ဖြစ်နေတာကဒီလိုပြစ်မှုကျူးလွန်တာတွေကိုဖုံးကွယ်ဖို့ပြက်ကွက်ခဲ့တာဖြစ်နိုင်ပါတယ်စစ်တပ်ကလှုပ်ခိုင်းတဲ့အတိုင်းအတာထက်ပို့ပြီးတော့အဆမတန်လုပ်မိတာဥပမာရိုညာတချို့ကိုပဲတတ်ဖို့အမိန်ပေးတယ်ဆိုပေမဲ့အများပြားတတ်လိုက်တာအကြမ်းဖက်မှုတွေအများများကျူးလွန်ခဲ့တာဒါမျိုးတွေလည်းဖြစ်နိုင်ပါတယ်နောက်တစ်ခုဖြစ်နေတာကထုတ်ပြစ်ခံခဲ့ရတဲ့စစ်အရာရှိတွေကအလွန်မောက်မာခဲ့တာဒါမှမဟုတ်လက်စားတာစစ်စင်ကြီးကာလအတွင်းမှာဤဥပဒေတွေအတိုင်းမဆောင်ရွက်ခဲ့တာအမိန်တွေမလိုက်နာခဲ့တာစတာတွေဖြစ်နိုင်ပါတယ်ပြင်ကလူတွေအနေနဲ့ဒီစစ်အရာရှိနှစ်ဦးကိုဘာကြောင့်ထုတ်ပစ်လိုက်တယ်လဲဆိုတော့နောက်ွယ်ကအကြောင်းရင်းကိုသိဖို့ခက်ပါတယ
်။ကြီးမားလာတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်တဲ့ဖြစ်ရပ်တွေအတွက်အခုလိုစစ်အရာရှိတွေကိုစစ်တပ်ကထုတ်ပယ်လိုက်ရုံတသက်ဆိုတဲ့အခြေအနေကိုတော့နိုင်ငံတကာအတိုင်းဝိုင်းပဲဖြစ်ဖြစ်ရိုဟင်ဂျာတွေပဲဖြစ်ဖြစ်လက်ခံမှာမဟုတ်ဘူးလို့ Brett Adams ကပြောပါတယ်။ရိုဟင်ဂျာတွေပေါ်နှင်းပန်းနှိပ်စက်မှုနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့မှုစတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တန်ခတ်အရေးယူတဲ့စစ်ဖက်နဲ့လုံခြုံရေးဘက်အရာရှိ9ဦးစီးရင်နဲ့ပတ်သက်လို့ဥရောပသမဂ္ဂရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်စင်ရေးအထူးဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာအမှတ်3စစ်စင်ရေးအထူးအဖွဲ့မှအနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့လှုပ်ရှားမှုတွေကို2015ဩဂုတ်လကနေ2019ခုနှစ်အကုန်ထိကြီးကြပ်ခဲ့တဲ့ကာလအတွင်းရိုဟင်ဂျာတွေကိုနှင်းပန်းနှိပ်စက်မှုနဲ့ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ဥပဒေမဲ့တပ်ဖြတ်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ရိုဟင်ဂျာအိမ်တွေနဲ့အဆောက်အုံတွေကိုစနစ်တကျမီးရှို့ဖျက်ဆီးမှုစတာတွေအဲ့ဒီကျူးလွန်တဲ့အထက်မှာပါဝင်ပါတယ်။ဒုတိယဖြစ်တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဟောင်းဗိုလ်ချုပ်မောင်မောင်ဆိုးဟာ2016ခုနှစ်အောက်တိုဘာလကနေ2019နိုဝင်ဘာလ10ရက်နေ့အထိရခိုင်ပြည်နယ်စစ်စင်ရေးကိုကျူးကျက်ကိုကဲခဲ့တဲ့ကာလအတွင်းအဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်။ချင်းမြန်တက်မ69ရဲ့တက်မမှုဗိုလ်မှူးချုပ်တန်းဦး၊ချင်းမြန်တက်မ33ရဲ့တက်မမှုဗိုလ်မှူးချုပ်အောင်အောင်၊ဘူးတိတော်အခြေဆိုင်အမှတ်15စစ်စင်ရေးကိုကဲမှုဌာနချုပ်မှုဗိုလ်ချုပ်ခင်မောင်ဆိုးတို့ဟာ2019ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအတွင်းရခိုင်ပြည်နယ်ကနယ်မြေရှင်းလင်းရေးစစ်စင်ရေးမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဖြစ်ရတဲ့အတွက်တာဝန်ရှိသူတွေဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောက်နေကြားဆောင်တက်ဖွဲ့မှုအဖြစ်ကြီးကျက်ကွက်ကွဲခဲ့တဲ့ရဲမှုချုပ်သူရဆန်းလင်ကတော့သူတာဝန်ထမ်းဆောင်ခဲ့တဲ့2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်အောက်တိုဘာလအတွင်းဖြစ်ရပ်တွေမှာတာဝန်ရှိသူဖြစ်တယ်လို့ရေးထားပါဗျ။ခုနှစ်ဦးမြောက်ဖြစ်တဲ့အမှတ်၈လုံခြုံရေးရဲတက်ဖွဲ့မှုတန့်စင်ဦးကတော့2019ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအတွင်းတက်မမှုဗိုလ်မှူးချုပ်အောင်အောင်ကွက်ခဲ့တဲ့ချင်းမြန်တက်မ33ကကျူးလွန်ခဲ့တယ်ဆိုတော့အကြမ်းဖက်မှုတွေမှာပူးပေါင်းပါဝင်မှုနဲ့ဒဏ်ခတ်အရေးယူမှုတွေမှာထည့်သွင်းခံခဲ့ရတာဖြစ်ပါတယ်ရှင်။